မြန်မာနိုင်ငံမှာအစိုးရပြောင်းလဲတွေလှုပ်ဆောင်တော့မယ့်အချိန်မှာပဲသမ္မတတဦးရဲ့တက်တန်းအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အရေးယူတာမျိုးမလုပ်ဘူးလုံခြုံရေးဆိုင်ရာဥပဒေတရားရေးဆွဲဖို့စီစဉ်နေပါတယ်။အများပြည်သူလစ်လာအကြံပြုနိုင်ဖို့ဆိုပြီးဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြလိုက်တဲ့ဥပဒေချမ်းပေါ်ဥပဒေပညာရှင်တချို့ကတော့ထောက်ပြဝေဖန်ခဲ့ကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။အစိုးရတစ်ကိုအာဏာလွှဲပြောင်းပေးပြီးတဲ့နောက်သမ္မတဟောင်းတဦးဖြစ်လာတဲ့အခါတော်ဝင်ယူခဲ့စဉ်တက်တန်းတွင်လုံဆောင်ချက်တွေနဲ့ပတ်သက်လို့အရေးယူတာတရားစွဲဆိုတာမရှိသေးဘူးနိုင်ငံတော်သမ္မတတော်ဝင်ထမ်းဆောင်ခဲ့သူဤလူယုံရေးဆိုင်ရာဥပဒေကြမ်းဆိုပြီးနိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့တာပါဒီဥပဒေကြမ်းနဲ့ပတ်သက်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကတော့အခုလိုပြောပါတယ
်ဒီဥပဒေကြမ်းဖြစ်သွားပြီဆိုရင်ဘယ်သူဝက်ဖြစ်ရေတော့ပွဲနဲ့ပြောင်းသွားတဲ့ပေါ်ပေါ်လာတဲ့သမရမန္တရတော်ကိုအရင်ဦးရေအခုရေအကာအကွယ်ရသွားမှာပဲဒီသမားချင်းမျက်မှောင်ခဲ့တဲ့ကာလအတွင်းမှာအတော်ဝင်ရဆောင်ရွက်ချက်များကိုအကြောင်းပြုပြီးတော့ဆရာဆွတ်သူချင်းနဲ့ရွေးရွေးချင်းမပြုရလို့ပြောထားတယ်အဲဒီမှာကလူတော်ဝင်ထမ်းတော်တဲ့အချိန်မှာအများကြီးလူထိခိုက်နေတဲ့ပြည်ထောင်စုပေါ်ပေါ်လာရင်ထိခိုက်ခံရတဲ့လူတွေရဲ့မျက်နှာမှုပြူရမှုတွေဥပဒေမရှိတော့ဘူးလားအဲ့ဒါနိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုတာရှိတာ။အဲ့ဒီပြောလို့ဆိုတာကသဘောရိုးနဲ့ဆောင်ရွက်မှုတရားချရမယ်။အများကြီးလူကိုလည်းမသိခဲ့ဘူးဆိုရင်တော့ဒီဥပဒေအကာအကွယ်ကိုပြန်ရအောင်ရမယ်လို့ပြောတော့။ဒါပေမဲ့အများကြီးလူကိုသိရနိုင်တဲ့ဆောင်ရွက်မှုမျိုးရှိခဲ့ရင်တော့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးတရားအနေနဲ့ဟာအခွင့်အရေးပေါ်မှာပါတဲ့ဥပဒေကဒီဟာကိုကျော်လွှားတယ်လို့ပြောလို့ရပါတယ်။
2008ခုနှစ်ဖွဲ့စည်းပုံကတော့အရင်စစ်ကောင်းဆောင်ဟောင်းကိုအရေးမယူဖို့အတွက်အကာအကွယ်ယူထားဘူးတယ်လို့လည်းတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ်။နိုင်ငံဝန်ထမ်းဖြစ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေဟာတာဝန်ထမ်းဆောင်ရင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတစုံတရာအရေးယူခြင်းမလုပ်ရဘူးဆိုတာကိုတော့မြန်မာနိုင်ငံရဲ့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေမှာပြဋ္ဌာန်းထားပြီးဖြစ်တဲ့အတွက်ဒီဥပဒေကိုတည်ဆန့်ထပ်ထုတ်စရာမလိုဘူးလို့ယူဆကြောင်းအာရှလူ့ခွင့်ရေးကော်မရှင်ကရှင့်နေဦးမင်းလွင်ဦးကတော့ဆိုပါတယ်။ဒါပေမဲ့ဥပဒေကျမ်းမှာမရှင်းလင်းတဲ့အချက်လက်တွေလည်းရှိနေတယ်လို့လည်းပြောပါတယ်
။လုံခြုံရေးနဲ့ပတ်သက်လို့ပေါ့။အဲ့ဒါလေးကျွန်တော်တို့ကပြောစရာရှိတယ်။ကိုရန်တော်တဦးကိုသမရကအမိစင်းတင်သွင်းခံရမယ်လို့ပြောတယ်။နောက်ပုံမှန်တစ်ခုမှကျတော့ကိုရန်တော်အဖွဲ့လို့ဆိုပြန်တယ်။အဲ့တော့အဲ့ဒီကိုရန်တော်တူဦးကနေပြီးတော့ကျန်တဲ့လုံုံရေးဖွဲ့အဖွဲ့ကိုစီမံကိုကွယ်သားမှလားစစ်တပ်ကအဖွဲ့ကိုစီမံကိုကွယ်သားမှလားအဲ့ဒါကိုကြတော့ရှင်းရှင်းလင်းလင်းရည်ထားတာကျွန်တော်မတွေ့ရအောင်အဲ့တော့စစ်တပ်ကိုလည်းအကူအညီတောင်းရင်တောင်းနိုင်တယ်ရဲတပ်ဖွဲ့လည်းအကူအညီတောင်းရင်တောင်းနိုင်တယ်လို့ရည်ထားတာတွေ့တယ်အဲ့တော့ဒီနိုင်ငံတော်သမ္မတတွေဒီသမ္မတအောင်းနေပြပခီးသွားတယ်ဆိုလို့ရှိရင်လုံုံရေးရဒီထည့်ပေးလိုက်တဲ့ကိစ္စတွေရှိတယ်အခုချိန်ဒီလည်းအချို့နိုင်ငံဒီမှာဒီလိုပဲလုပ်နေကြတာပါ။ဟိုထွေထွေထူးထူးကြီးတော့ခံစားခွင့်ရလူတီးတန့်ပေးပြီးတော့အဲ့ဒီလိုကြီးတော့မရှိပါဘူး။ဟိုအသက်အန္တရာယ်ဆိုးရှုံးမှဆိုးရဲဆိုလို့ရှိရင်အသက်အာမခံထားလိုက်ပေါ့
။ဒီဥပဒေကြမ်းကိုလက်ရှိအစိုးရလက်ထက်မှာပြဋ္ဌာန်းခဲ့ရင်တောင်မှနောက်တက်လာမယ့်အစိုးရလက်ထက်တွေမှာဒီဥပဒေကိုပယ်ဖျက်နိုင်တာမျိုးတွေလုပ်နိုင်တာတွေရှိသလိုသမရဟောင်းတဲ့အနေနဲ့သူတို့တာဝန်ယူတဲ့တက်တန်းအတွင်းမှာအမှားယွင်းနေရှိနိုင်တဲ့အတွက်အကာအကွယ်ယူတာမျိုးတွေလည်းဖြစ်နိုင်တယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်ဒီဥပဒေမူကြမ်းကိုတော့မကြခင်ကုံဆုံးတော့မဲ့အစိုးရတက်တန်းကာလအတွင်းမှာအတည်ပြုနိုင်ဖို့အတွက်ကြိုးစားလိုက်မယ်လို့တော့ဥပဒေပညာရှင်တွေကခန့်မှန်းနေကြပါတယ်မကြခင်မှာအထက်ခံပါတီကအစိုးရတစ်ဖွဲ့စည်းရမယ့်အချိန်မှာပဲအခုလိုမျိုးသမရဟောင်းအတွက်လုံခြုံရေးဆိုင်ရာအကာအကွယ်ပေးနိုင်ဖို့နဲ့နောက်ကျောင်းပြန်အရေးယူတာတွေမလုပ်နိုင်ဖို့အတွက်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းထွက်ပေါ်လာတာဖြစ်ပါရဲ့ရှင်